Bangladesh နိုင်ငံကအထက်ချုပ်ဆိုင်ရာတစ်ခုမှာဗိုလ်တပ်ဘူးနဲ့ညနေပိုင်းကမီးလောင်မှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ဦးသေဆုံးခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒက်ကားမျိုးကမီးရပူရက်မှာရှိတဲ့တန်ဟင်းဆွဲတက်ဆိုင်ရာမှာအလုသမားအများစုအိမ်ပြန်သွားချိန်မှာမီးလောင်မှုဖြစ်ပွားတာပါ။မီးလောင်မှုဖြစ်ပွားချိန်ကအဆောက်အဦရဲ့7ထပ်မှာရဲရင်နဲ့အထက်ချုပ်ဆိုင်ရာကအရာရှိတွေတွေ့ဆုံပြီးဆွေးနွေးပွဲကျင်းပနေတာဖြစ်ပါတယ်။ April 24ရက်နေ့ကအထက်ချုပ်ဆိုင်ရာ5ခုတရှိတဲ့အဆောက်အဦပြောကြားခဲ့တဲ့နောက်ပိုင်းမှာ Bangladesh အစိုးရကအထက်ချုပ်ဆိုင်ရာ18ရုံကိုလုံခြုံစိတ်ချအောင်မရှိတဲ့အတွက်ဗိုလ်တပ်နဲ့အစောပိုင်းမှာပဲပိတ်ပစ်ခဲ့ပါတယ်။အဲ့ဒီအဆောက်အဦပြောကြားခဲ့တဲ့အတွက်တေဆုံရသူစုစုပေါင်းဟာအခု900ကျော်သွားပြီဖြစ်ပါတယ်။ Bangladesh နိုင်ငံမှာအထက်ချုပ်ဆိုင်ရာတွေကလည်းရတဲ့ဝင်ငွေဟာဒေါ်လာဘီလီယံ20လောက်ရှိပြီးဒီလုပ်ငန်းဟာပြည်ပပုတ်ကုန်ပမာဏအားလုံးရဲ့ရာနှုန်း80လောက်ရှိနေတာပါ။